မန္တလေးနဲ့တခြားမြို့ကြီးတွေမှာပြီးခဲ့တဲ့2020ရွေးကောက်ပွဲမှာတာဝန်ယူခဲ့ကြတဲ့ကော်မရှင်အဖွဲ့ဝင်ဟောင်းတွေဖိအားပေးရေးယူခံရတာတွေရှိပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းကြိုတင်မဲကောက်ခံရမှာဥပဒေနဲ့မညီတာမဲလက်မှတ်အပေါ်တွေကိုအနံ့မှုပြက်ကွက်တာစတဲ့ဆွေးချက်တွေနဲ့စစ်ကောင်စီခန့်ရွေးကောက်ပွဲကော်မရှင်ကတရားရုံးကိုတိုင်တန်းထားပါတယ်တရားရုံးမှာအပြစ်ရှိကြောင်းဝန်ခံပြီးဒဏ်ငွေပေးဆောင်ရင်လွှင့်ကျင်းခွင့်ပေးမယ်လို့တရားဝင်သဘောမဟုတ်ပဲအသိပေးထားကြောင်းလဲခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဟောင်းတယောက်ကပြောပါတယ်ဆွဲဆိုတိုင်ကြားခံထားရတဲ့အမည်မဖော်လို့သူကော်မရှင်အဖွဲ့ဝင်ဟောင်းကိုဦးသိန်းထိုက်ဦးကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဟိုဒဏ်ငွေတောင်းဆောင်တာကဒီမဲမတမာမှုတွေရှိခဲ့တယ်ဆိုပြီးတော့ဝင်ခံပြီးတော့ဆောင်တာမျိုးလား
အဲ့ဒီဒဏ်ငွေတောင်းဆောင်တော့ဘရမတော့ဟိုကျွန်တော်တို့စားရတော့မပါဘူးပေါ့နော်ကျွန်တော်တို့တရားစွဲမယ်ဆိုရင်စားရတော့မပါဘူးဒါပေမဲ့သူတို့ပြောတာကဟိုသူတို့130ကာကြီးဆိုတာ131ကာကြီးဆိုတာပဲပုံမှန်ပေါ့နော်ဇာတ်တက်ကြီးပုံမှန်နဲ့သူတို့တရားစွဲမယ်ပေါ့အဲ့ဒီပုံမှန်က1003နဲ့3ပုံဝေဒါကြခံရနိုင်တယ်ပေါ့သူတို့အဲ့လိုတန်လွင့်နေလက်ပြီးတဲ့ခါကျတော့သူတို့အဲ့ဒီလောက်ကြီးကြီးမသွားခြင်းဘူးမသွားခြင်းတဲ့အတွက်တို့ဒါငွေတောင်းတော့စောက်ပေးပါပေါ့အဲ့ဒါတော့မှသူတို့ကစာပိုင်းတော့တရားရုံးမှမစောက်ဘူးတခြားနေရာတခုမှတရားစီရင်ကိုခေါ်ပြီးတော့မှသူစောက်ပေးမယ်ပေါ့နော်ဘာလက်မှတ်မှလည်းထိုးစရာမလိုတော့ဘူးဒါငွေတောင်းတဲ့တိကိစ္စပြီးပါတယ်ပေါ့အ
ဲ့တော့ဒါငွေတောင်းဆောင်တာနဲ့ပတ်သက်ပြီးတော့ခံဝင်ချုပ်တွေပါကြီးထိုးရသေးလားနောက်ပြီးတော့ဘလို့အကြောင်းပြချင်းနဲ့ဒါငွေတောင်းအောင်ဆောင်ရတာပါလေခင်ဗ
ျဒါငွေတောင်းဆောင်ရတဲ့သူကြီးပေးကြည့်တော့လေခံဝင်တော့မထိုးရဘူးသူတို့ဘာမှတန်းယူတယ်လည်းမယူတယ်လည်းတော့မသိဘူးဒါပေမဲ့တရားရုံးမှဆောင်ရတယ်တရားသူကြီးရှိမှဒါပေမဲ့ဟိုတောင်းတတော်ဆောင်နေအချင်းသူတို့ဆိုလိုတဲ့ရွေးကောက်ပွဲမဲမဲ့တမမှုရှိရတယ်ဆိုတဲ့ဟာကိုကြောက်ပတ်ဖြစ်စီတယ်ပေါ့အဲ့တော့သူတို့စီထဲမှာတော့နင်းတိထိုင်မှာတော့ဖြစ်နေတယ်ပေါ့
ဒီငွေတောင်းဆောင်လိုက်လို့ရှိရင်တရားစွဲမခံရတော့ဘူးဒါပေမဲ့အကျိုးဆက်ကကြတော့ဘလို့ဖြစ်နိုင်လဲ
အကျိုးဆက်ကတော့ဒီများပြီးတဲ့တိုင်းပေါ့နော်အကျိုးဆက်ကတော့လက်ရှိရွေးကောက်ပွဲမဲမဲ့တမမှုမှာကျွန်တော်တို့ကပါဝင်လုပ်ခဲ့တယ်ဆိုတဲ့သဘောမျိုးတက်ရောက်မှာပဲသူကဘာလဲဆိုတော့စာပြီးသူတို့ဆွဲကြနေရရေကောက်ပေါ်နဲ့ပတ်သက်ပြီးမဲစင်းနဲ့မှားတဲ့ပုံမှာကြီးကျယ်မှုအားနေခဲ့တယ်ဆိုပြီးတော့ပစ်ချက်နဲ့သူတို့တရားဆွဲတာဖြစ်ပါတယ
်အများစုရဲ့သဘောထားကဘယ်လိုရှိပါလဲခင်ဗျအများစုရဲ့သဘောထား
အများစုသဘောထားဆိုတော့လေကျွန်တော်တို့ကော်မရှင်ရဲ့နံပါတ်ရဲ့သဘောကလေဥပဒေနာတစ်ခုစီကနံပါတ်ကြီးတွေကအများသောဖြင့်ကျွန်တော်တို့ကသာလူလက်ပိုင်းနေဟုတ်အများသောဖြင့်နံပါတ်တွေကဟိုတက်ရွယ်ကြီးရင်လည်း60ကျော်လေးငင်းသားတွေနောက်ပြီးစီးပွားရေးလုပ်ငန်းရှင်တွေဖြစ်တဲ့ခါကျတချို့မှာကျွန်တော်ဟိုကြောင်မိုးတိမ်မှုကြတော့ခက်ခဲနေရှိတယ်။နောက်အမှုရင်ဆိုင်မှုခက်ခဲရှိတော့တော်တော်များများကတော့ဒဏ်ငွေတပေါင်းနဲ့ပဲပြီးမယ်လို့ကျွန်တော်ကြားရတဲ့တင်ပေါ့နော်။တော်တော်များများပြောကြည့်တယ်။ကျွန်တော်တို့ကတော့ဟိုကရွေးကောက်ပွဲမှာပလိုင်မှုကနေဆောင်ရွက်ခဲ့တယ်။ဥရီနဲ့ညီလာဆောင်ရွက်ခဲ့တာဖြစ်တဲ့အတွက်သူတို့ပြောလို့ကြီးကြပ်မှုလည်းအမနေခဲ့ဘူး။မဟုတ်ပါနော်။အဲ့တော့ဒဏ်ငွေလည်းမဆောင်နိုင်ဘူး။တရားစွဲလည်းဆွဲကြံဆွဲ
။စပြီးတော့ဒီကော်မရှင်ထဲမှာရွေးချယ်ခဲ့တော့ဥပဒေကြောင်းရာ
ဟုတ်ကဲ့
ဥပဒေကိုဆောင်ရွက်နိုင်ပြီရှိတယ်ဆိုတော့
ဥပဒေနဲ့အညီတောင်းရရရှိရင်ဘယ်သူမှရေးယူလို့မရဘူးကျွန်တော်ဥပဒေကာကွယ်ပေးပြီးသားဒီကော်မရှင်ကြီးမဲယုံဖော်ဝင်ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ကော်မရှင်ကြီးအားလုံးဟာဒီရွေးကောက်ပွဲမှာသဘောယူနဲ့ဆိုစွမ်းနိုင်မြတောင်းကိုကြီးပွန်းသွားထမ်းတောင်းခဲ့လို့ရှိရင်တရားစိုးသူချင်းလည်းမခံရဘူးတရားမှကျောင်းရောဟိုရာဇဝတ်ကျောင်းရောဘာအကျောင်းနဲ့မှတရားစိုးသူချင်းမခံရဘူးနောက်ထပ်ပြဆိုသူချင်းမခံစီရတဲ့ပြင်သူကဟိုတက်တည်တော့မှလိုက်ခွင့်မရှိဘူးဆိုပြီးဥပဒေအပြည့်ဝကာကွယ်ပေးပြီးသားဗျအဲ့ဒါကိုမှသူကတရားစိုးဖို့လုပ်တာ
မဲစင်းနေရာကိုတကယ်မှားခဲ့လို့လားမဲစင်းနေမှာမှားခဲ့တယ်ဆိုတော့တန်တရားမျိုးရှိသလားတကယ်မှားခဲ့တဲ့အမျိုး
မဲစင်းကတော့သူတို့ပြောသလောက်ကြီးတော့မှားစရာတော့မရှိဘူးဗျဒါပေမဲ့မဲစင်းကတော့မှားမှာပဲကျွန်တော်လက်ရှိဥပဒေတွေရအားနေချက်နောက်ဒီဝန်ထမ်းအင်အားဖွဲ့စည်းရအားနေချက်ရတော့မဲစင်းကတော့မှားအောင်မှာပဲဒါပေမဲ့သူတို့ပြောသလောက်ဇာကနုံးအများကြီးတော့ဖြစ်နိုင်တာမရှိဘူးကျွန်တော်တို့ဟိုလက်တွေ့လုပ်ခဲ့တဲ့သူတွေအနေထားရပါတော့တက်မဲစင်းနဲ့ပတ်သက်ပါတော့တက်နဲ့တက်မီတာစုရဲ့မဲစင်းနဲ့ပတ်သက်ရင်သူတို့ပြီးတဲ့စင်းတိုင်းမှာကျွန်တော်တို့ကလက်ခံပြီးစင်းသွင်းယူရတာကျွန်တော်ကော်မရှင်အဲ့ဒါကိုတော့တီးဖြတ်တာတွေပါလေလုတ်ပိုင်မှာမရှိဘူးစစ်စစ်တာတွေစစ်စစ်တာတွေလုတ်ပိုင်မှာမရှိဘူ
းကျွန်တဲ့ရသားကြီးနဲ့ပတ်သက်လို့ကတော့ကိုယ့်အကူစီစေရတာမျိုးတွေရှိတယ်
ဟုတ်တယ်ကိုယ့်အကူစီစေရတယ်အဲ့ဒါတော့မှလीကျွန်တော်တို့ကဘယ်ဟာကိုအခြေခံပြုစုရလဲဆိုတော့ထွေဥကပြီးတဲ့စင်းရင်လာဟုတ်ကပြီးတဲ့စင်းရင်နှစ်ခုပေါင်းကအခြေခံပြီးတော့မှမဲစင်းရပြုစုရတာအဲ့တော့သူတို့စင်းနေမူလာစင်းနေမှားနေတော့ကျွန်တော်တို့စီအမားပဲထွက်လာမှာပဲနောက်တစ်ခုကဟိုပြီးခဲ့တဲ့2020ကတော့ကိုဗစ်ခက်ခဲကြမှာကျွန်တော်တို့ကလွတ်ခဲ့ရတာပေါ့နော်တကယ်ပေမဲ့မှန်မှန်လွတ်ခဲ့ရတယ်လူလူကကိုစားကျွန်တော်တို့ရုပ်ောက်ပေါ်တမတမရှိကြောင်းပြတာပြရတဲ့ဖွဲ့တွေပဲကျွန်တော်တို့မှာပါတယ်ဆိုတော့
ကိုတင်ထိုက်ဦးမင်းမြန်တင်ပြပေးခဲ့တာပါခင်ဗျ